ရခိုင်ပြည်နယ်မှာရှိတဲ့ဗုဒ္ဓဘာသာကိုးကွယ်သူဒေသခံတိုင်းရင်းသားများဆိုတဲ့အတုံးနှုံးကိုရခိုင်ပြည်နယ်အစိုးရကပယ်ချပါတယ်။ရခိုင်ပြည်သူတွေလူလာချက်အတိုင်းရခိုင်လူမျိုးလူသားခေါ်ဝေါ်တုံးဆွဲမယ်လို့ပြည်နယ်အစိုးရကထုတ်ပြန်ပါတယ်။အတုံးနှုံးခေါ်ဝေါ်တွေနဲ့ပတ်သက်ပြီးတော့ဆန္ဒပြဖို့တွေပေါ်ပေါက်နေသလိုပြည်နယ်တွင်းကနိုင်ငံသားစီစီရေးလုပ်ငန်းတွေမှာလည်းလူစုပါဝင်မှုကနည်းသေးတယ်ဆိုတဲ့အကြောင်းကိုမတ်တိန်ကြီးထက်ကစူးစီးတင်ပြထားတာနားဆင်ကြပါခင်ဗျာ။
ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတနင်္ဂနွေနေ့တုန်းကရဟန်းရှင်လူအများအပြားဆန္ဒပြတောင်းဆိုနေကြတာဖြစ်ပါလေ။ရခိုင်ပြည်နယ်တွင်နေထိုင်ကြသူတွေကိုခေါ်ဝေါ်သုံးဆွဲနေတဲ့နာမည်တွေနဲ့ပတ်သက်ပြီးမကြေနပ်တန်နေလဲထွက်ပေါ်လာနေပါလေ။ဒီချိန်မှာပဲရခိုင်ပြည်သူတွေရဲ့လူလားချက်အတိုင်းရခိုင်လူမျိုးလူသားခေါ်ဝေါ်သုံးဆွဲမယ်လို့ရခိုင်ပြည်နယ်အစိုးရကတင်းနယ်လာနေမှာကြေညာပါတယ်။ရခိုင်အစိုးရရဲ့ပြောခွင့်ရစီပင်သားရရေးဝန်ကြီးဦးမေအောင်ကဒီဝေကိုအခုလိုပြောပါတယ်။
ဟုတ်ကဲ့ဟိုတပတ်လာကအဲဒီဟာတန်ဒီမရခိုင်ပြည်မဗုဒ္ဓဘာသာကိုယ်ပဲသူအရင်သားများဆိုတဲ့ဟာတခုကထွက်လာတယ်ဗျအဲဒီဟာကြတဲ့ကဒီကျွန်တော်ရခိုင်ပြည်မရဲ့လူမျိုးဆိုတဲ့ဟာပျောက်နေတာပေါ့နော်အဲ့ဒါကိုအဖြစ်မခံနိုင်ဘူးအဲ့ဒါကြောင့်ရခိုင်ပြည်မရှိတဲ့ရခိုင်တိုင်းရင်းသားတွေနည်းနည်းရခိုင်လူမျိုးအတုံးဆွေးမယ်ဆိုတဲ့ဟာမျိုးဗုဒ္ဓဘာသာတွေလို့မဟုတ်ဘူးပေါ့ဗျာရခိုင်ပြည်ကဘုဗုဒ္ဓဘာသာလို့မဟုတ်တော့ဘူးပေါ့ရခိုင်ပြည်ကရခိုင်တိုင်းရင်းသားတွေပေါ့အဲ့ဒါမျိုးတုံးဆွေးမယ်ဆိုတာကိုထုတ်ပြန်လိုက်တာပါသမတရမဟုတ်ဘူးကြာအဲ့ဒါလည်းဒီကြံကြရဟိုဟာလက်တကောင်ထပ်တာတွေ့လိုက်တယ်အဲ့ဒီအတုံးနှုံးလေးတုံးပြီးတော့လေဒီရခိုင်ပြည်မဗုဒ္ဓဘာသာကိုယ်ကိုယ်သူတိုင်းရင်းသားများဆိုတဲ့အတုံးနှုံးလေးတုံးပြီးတော့ထွက်လာတာရှိခဲ့တယ်အဲ့ဒါလေးကိုကျွန်တော်တို့ဟာဒီနေ့အစိုးရအနေနဲ့ကတော့ဒါရခိုင်တိုင်းရင်းသားများဆိုတဲ့အတုံးလေးတုံးမှာပေါ့ဆိုတဲ့ဟာမျိုးပြန်ထုတ်ပြန်လိုက်တာပါ
ရခိုင်ပြည်နယ်တွင်မှာပြီးခဲ့တဲ့အစိုးရလက်ထက်ကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံတွေကြောင့်အတိုင်းဝိုင်းနှစ်ခုကြားယုံကြည်မှုပြောင်းနေတဲ့အခြေအနေကိုဖြည့်ရှင်းဖို့ကြိုးစားတဲ့အနေနဲ့ရခိုင်ပြည်နယ်တွင်ကကိုကိုကိုရိုဟင်ဂျာတွေလို့ပြောဆိုနေသူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့ကုလသမဂ္ဂမှာမြန်မာအစိုးရကတရားဝင်ပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်မှာလည်းနိုင်ငံသားစီစီရေးလုပ်ငန်းတွေကိုတစ်ဖက်ကစတင်လှုပ်ဆောင်ပါတယ်။ရခိုင်မြို့နယ်သုံးခုလိုမှာစမ်းသပ်လှုပ်ဆောင်ပြီးမှတော့မွတ်စလင်အတိုင်းဝိုင်းအများစုရှိရာမောင်တော်နဲ့ဘူးသီးတောင်မြို့နယ်တွေမှာလည်းအခုနိုင်ငံသားစီစီရေးလုပ်ငန်းတွေကိုစတင်နေပါတယ်။မောင်တော်ခရိုင်လူဝင်မှုကြီးကြပ်ရေးဌာနရဲ့ဦးစီးမှုဦးတန်းရွှေကလက်ရှိနိုင်ငံသားစီစီရေးလှုပ်ဆောင်နေတဲ့အခြေအနေကိုအခုလိုပြောပါတယ်
။ပထမ၄နေရာကကြာတော့ကျွန်တော်ဟောကွင်းကိုသတ်မှတ်ပြီးတော့ဖြစ်နိုင်တဲ့ဟာတွေကိုတကယ်လုပ်မဲ့နေရာလေးကိုသတ်မှတ်ပြီးတော့ဒီကနောက်အင်အားအများအများနဲ့ကျွန်တော်သွားဆင်းပါတယ်။တဲ့နဲ့ခါကြတော့သူတို့ကဟိုမှာပေါ့လုံမဲ့လူမရှိတဲ့ခါကြတော့ကျွန်တော်ကအချိန်ကုန်ငွေပင်မှပြီးတော့လုံးလုံးငန်းကြီးကိုအပြင်မှာဖွင့်ထားတယ်သူတို့အခက်အခဲဖြစ်ပါတယ် mode defect play defect နဲ့လေအဲ့ဒါကြောင့်ကျွန်တော်အဲ့ဒီဟာကိုဒီမှာရက်ွက်တွေကိုဆင်းတာလုံသိမ်းတာလုံကြည့်တယ်မလုံကြည့်လို့တော့အခုရုံးမှာဖွင့်နေပြီးတော့ပဲလာတဲ့လူကိုလုတ်ပေးတဲ့စနစ်နဲ့လောလောဆယ်အချက်ညွန်ကြားချက်အရာမရသေးခင်ပါအဲ့လိုထုတ်ပြရတယ်ဒါကကိုယ်ဆင်းမှုဆိုတာကလည်းအဖွဲ့နဲ့တမျိုးနဲ့လုံဆင်းမှုဆိုတာလည်းလုံလို့တဲ့ဆန္ဒမရှိဘူးဘာလို့လုံအောင်မပြေတဲ့အသေးစားမျိုးဖြစ်နေတယ်ပေါ့သကောင်စင်းကောက်တုံးကတော့လူမျိုးရေးကိုအခြေခံပြီးတော့သူတို့ကသကောင်စင်းတွေအောက်မှခံတယ်။အဲ့ဒီရဲ့ဟိုဘောစိတ်ဆန္ဒတွေရှိအောင်ရှိမယ်။နောက်တစ်ခုကသူတို့ကလည်းဒီမှာအခုဆင်းလုတဲ့ခါမှာဟိုဘောခဏခဏအဲ့ဒီအဖြူအောင်ကတ်ပြားနဲ့လဲတာဝတ်တာ AVC ဥမာဆိုတော့တော့ပြည်စာကတ်ပြားကြီးထုတ်ပေးတယ်။နောက် AVC လဲတယ်။အဲလဲတဲ့ခါမှာအဲ့ဒီခဏခဏလုတ်သွားတော့အစိုးရဝါပေါ့ကျွန်တော်အစိုးရအဖွဲ့အစည်းကိုမယုံတဲ့သဘောမျိုးတွေပေါ့။အဲ့ဒါအပြင်မှာသူကပြောဆိုချက်ကလေးတွေပေါ့။နောက်တစ်ခုကသူတို့ကလည်းဘယ်လိုဖော်မဲဆိုတော့အခုအဖြူအောင်ကပ်ပြဟိုကကိုင်းပြီးဖြစ်စီမကိုင်းပြီးဖြစ်စီပေါ့ပြန်သိမ့်ပြီးဖြစ်စီအခု MVC မထုတ်ခွဲနဲ့နိုင်ငံသားဆက်ကပ်ပြကိုဓာရိုက်ပေါ့နော်အဲ6ဆွာတင်ပြီးတော့ထုတ်ပြတဲ့အစင်တွေကိုသူကဟိုကသူတို့ဆောင်ရွက်ပြီးဖို့ဆရာမျိုးကိုလည်းအပြင်မှာပြောဆိုပြီးတော့အဲ့လိုပဲနည်းနည်းဒီသူတို့ရဲ့ဟိုစန့်ကျင်ဘက်ကအနေအထားလေးတွေကိုတွေ့ရတယ
်မောင်နှောခိုင်တွင်ကလူမှုအတိုင်းအဝိုင်းတွေအနေနဲ့ကလည်းအစိုးရရဲ့နိုင်ငံသားစီစီရေးလုပ်ငန်းစဉ်မှာပါဝင်ဖို့တုံ့ဆိုင်နေကြစေဖြစ်ပါသည်အရင်ဦးသိန်းစင်အစိုးရလက်ထက်ကယာယီတပ်တွေကလက်မှတ်အဖြူရောင်ကတ်ထုတ်ပေးထားသူ200ကျော်ရှိထားပြီးဒီလူတွေကိုလည်းနိုင်ငံသားစီစီရေးလုပ်ငန်းတွေဆက်ပြီးလုပ်နေစေဖြစ်ပါတယ်ရှင်